ဒါရုလက်နဲ့တွေအသုံးပြုနေတယ်လို့ဆိုရဲဆီးရီးယားအစိုးရအပေါ်အရေးယူဖို့ဆုံးဖြတ်ခဲ့ရင်ရွေးချယ်ဆောင်ရွက်ဖို့နည်းလမ်းတွေတော်တော်များများအမေရိကန်ပြည်ထောင်စုမှာရှိပါတယ်လို့အင်ဂျီရောကပြောကြားလိုက်ပါတယ်။ဒါမတ်စကတ်မြို့တော်ရပ်ကွက်တစ်ခုအပေါ်ဆီးရီးယားအစိုးရကဒါရုလက်နဲ့တွေနဲ့တုံးဆွဲတိုက်ခိုက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဘဲရက်အိုဘားမားကအမျိုးသားလုံခြုံရေးရာသူ့ရဲ့ထိတ်တန့်အကြံပေးတွေနဲ့တွေးဆခဲ့တာနဲ့အတူအခုလိုပဲအင်ဂျီရောရဲ့ပြောကြားချက်ဒီကနေ့စနေနေ့မှာထွက်ပေါ်လာတာဖြစ်ပါတယ်။ဆီးရီးယားကိုအမေရိကန်တပ်တွေဆေလွတ်ဖို့အရေးသူ့အနေနဲ့ဝင်လေတဲ့အကြောင်းသမ္မတအိုဘားမားကအရင်တုန်းကပြောကြားခဲ့တာပါဒါပေမဲ့စီးရီးယားတုံ့ပြန်ဖို့ဆုံးဖြတ်ချက်တစ်စုံတစ်ရာချခဲ့ရင်အသင့်ဖြစ်နေအောင်လို့ရေတပ်တွေကိုပြင်ဆင်ထားတယ်ဆိုတာကိုတော့အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ပြောကြားချက်တွေကခိုင်ခိုင်မာမာညှိနှွှန်းနေပါတယ်ဆီးရီးယားအစိုးရအပေါ်စီးရီးယားတိုက်ခိုက်မယ်ဆိုရင်ဘယ်လိုတိုက်ခိုက်မှုတွေလုပ်နိုင်တယ်လဲဆိုတာကိုကာကွယ်ရေးဌာနကိုသမ္မတအိုဘားမားကမေးခဲ့တယ်လို့ကာကွယ်ရေးဝန်ကြီးချခေဂယ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်မြေထဲပင်လယ်ထဲမှာပယ်ထိန်တက် cruise missile ဒုံးလက်နက်တွေတပ်ဆင်ထားတဲ့စတုထမြောက်စစ်သင်္ဘောကိုထပ်ပြီးတော့ထားရှိမယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူရဲ့ပြောကြားချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာဝင်ကြီးဟေဂါကလည်းအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဓာတုလက်နက်တွေတုံးနေဆိုတဲ့ဆွဆွဲမှုတွေအပေါ်ကုလသမဂ္ဂဥဆောင်တဲ့အဖွဲ့စုံစမ်းနိုင်ရေးအတွက်အမေရိကန်နဲ့တခြားအင်အားကြီးနိုင်ငံတွေကဖိအားပေးနေပါတယ်။ဒီကနေ့စနေနေ့မှာတော့ဒီကုလသမဂ္ဂထိတ်တန့်တာဝန်ရှိသူတယောက်ဟာဒမတ်စကတ်မြို့တော်ကိုရောက်ရှိသွားပြီးတော့ဓာတုတန်းခွေနဲ့တိုက်ခိုက်ခံရတယ်လို့ဆိုတဲ့နေရာကိုတွားရောက်စုံစမ်းနိုင်ခွင့်ရဖို့အတွက်ဆီးရီးယားအစိုးရကိုတွန်းအားပေးမှာဖြစ်ပါတယ်ရှင်။